ရတမကလူညိုရေးကောင်စီကမြန်မာနိုင်ငံအကြောင်းပြောဆိုခဲ့တဲ့သတင်းနဲ့ဆက်ပါမယ်။မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလူညိုရေးကောင်စီကဆက်လက်ဆောင်ကြည့်တော့မှဖြစ်ကြောင်းကုလသမဂ္ဂလူညိုရေးကောင်စီအလဲကျဥက္ကဋ္ဌအမေရိကန်တာမတ်ဂျီနီကီဟေလီကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအတွင်းလက်ရှိလှုပ်ဆောင်နေတဲ့ဒီမိုကရေစီအသွင်ကွံပြောင်းမှုရဲ့ရလအဖြစ်လူခွင့်ရေးဆိုင်ရာတိုးတက်မှုတွေရှိပေမဲ့အစိုးရအာဏာပိုင်တွေရဲ့ထင်ရှားတဲ့လူမှုရေးလှုပ်ရှားမှုတွေကြောင့်ဘာသာရေးနဲ့လူမျိုးရေးဖိနှိပ်မှုတွေရှိနေသေးတယ်လို့နီကီဟေလီကပြောကြားပါတယ်။အဲ့လိုပြောဆိုမှုတွေနဲ့ပတ်သက်လို့လူခွင့်ရေးကောင်စီမှာတင်ပြခဲ့တဲ့အချိန်ဆက်လက်ရပ်တည်သွားမယ်အကြောင်းကိုလည်းမြန်မာအစိုးရကတုံ့ပြန်ပါတယ်။အပြည့်အစုံကိုတင်ပြပေးပါမယ်။အေဘီနာဆက်ရှိရဲ့နေကကုလသမဂ္ဂလူညွန့်ရေးကောင်စီမှာကျင်းပတဲ့အကြောင်းအရာလိုက်ဆွေးနွေးပွဲမှာလူညွန့်ရေးကောင်စီရဲ့အလဲကျဥက္ကဋ္ဌလည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်သားမကြီးလည်းဖြစ်တဲ့နီကီဟေလီကမြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်စောင့်ကြည့်သွားမှာဖြစ်တဲ့အကြောင်းအခုလိုထည့်သွင်းပြောကြားသွားတာဖြစ်ပါတယ
် We continue to watch Burma where the security forces have allegedly conducted episodes of violence and repression against ethnic Rohingya.
မြန်မာနိုင်ငံတွင်ကအခြေအနေတွေကိုကျမတို့ဆက်လက်စောင့်ကြည့်သွားမှာပါမြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုရဲ့ရလဒ်အဖြစ်လူခွင့်ရေးဆိုင်ရာတိုးတက်မှုတွေရှိနေပေမဲ့အစိုးရအာဏာပိုင်တွေနဲ့ထင်ရှားတဲ့လူမှုရေးလှုပ်ရှားမှုတွေကြောင့်ဘာသာရေးနဲ့လူမျိုးရေးဖိနှိပ်မှုတွေဖြစ်ပေါ်နေတာကိုတွေ့ရပါတယ
်ဒါအပြင်အဲ့ဒီလိုဖိနှိပ်မှုတွေကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေနဲ့ပတ်သက်လို့လည်းတာမတ်ဂျီနီကီဟေလီကအခုလိုဆက်ပြောပါတယ
် Such treatmentDrives desperate people to flee to neighboring countries, at best, or to radicalization at worst.
အဲ့လိုလူခွင့်ရေးချိုးဖောက်တဲ့အခြေအနေတွေကြောင့်ဒုက္ခရောက်ရသူတွေဟာအိမ်နီးချင်းနိုင်ငံတွေစီကိုထွက်ပြေးနေကြရတယ်လို့အစိုးဆုံးအခြေအနေမှာတော့အစိုးရဝါဒစီကိုတွန်းပို့တယ်လို့ဖြစ်နေပါတယ်ဒီဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့ဆက်မှန်ပြီးတော့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေအမြန်ဆုံးလှုပ်ဆောင်ဖို့လိုပါတယ်ဒါကြောင့်လဲနိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့မကြသေးခင်ကဖွဲ့စည်းခဲ့တဲ့အပေါ်လုံခြုံရေးကောင်စီကထောက်ခံခဲ့တာဖြစ်ပါတယ်
လူခွင့်ရေးချိုးဖောက်မှုနဲ့ပဋိပက္ခဆက်ဆံနေတဲ့ကိစ္စကိုဆွေးနွေးတဲ့လူညုံရေးကောင်စီအထူးစည်းအဝေးမှာတာမတ်ဂျီဟေလီကအဲ့ဒီလိုပြောကြားသွားတာဖြစ်ပါတယ်။ကုလသမဂ္ဂလူညုံရေးကောင်စီမှာအခုပြောကြားခဲ့တဲ့ကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကတော့လူခွင့်ရေးကောင်စီမှာပြောကြားခဲ့တဲ့သဘောထားအတိုင်းရပ်တည်သွားမယ်လို့မြန်မာသမ္မတရုံးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစောထေးကဗုဒ္ဓနေ့မှာတုံ့ပြန်ပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းလူအဖွဲ့အစည်းနှစ်ခုကြားကတဟဆာတာဖြစ်စေဖို့အခြေအနေဟာအယတအစိုးရအသည့်ရင်ဆိုင်နေရတဲ့ကြီးမားတဲ့စင်ခေါ်ချက်တရားဖြစ်ကြောင်းဒါကြောင့်လဲနိုင်ငံတကာအနေနဲ့ရခိုင်အရေးကိစ္စမှာပြစ်တင်ရှုံချတာမျိုးတဲ့အပြုသဘောဆောင်ချင်းကပ်တာဟာမြန်မာအစိုးရကိုအမှန်တကယ်ကူညီရရောက်မယ်လို့မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကကုလသမဂ္ဂလူခွင့်ရေးကောင်စီမှာဖေဖော်ဝါရီလ28ရက်နေ့ကပြောကြားခဲ့ပါတယ် EU ဥရောပသမဂ္ဂကကမကဋ္ဌပြုတင်သွင်းခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအဆိုပြုချက်ကိုမတ်လ24ရက်နေ့ကအတည်ပြုရာမှာလူခွင့်ရေးချိုးဖောက်မှုတွေကိုထိထိရောက်ရောက်အရေးယူပြီးချိုးဖောက်ခံရသူတွေအတွက်တရားနည်းလမ်းတကျကာကွယ်စောင့်ရှောက်ဖို့တောင်းဆိုထားတာဖြစ်ပါတယ်။ဒါ့အပြင်တီးကြားလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ကိုဆီလွတ်ဖို့လည်းတိုက်တွန်းထားပါတယ်။လူခွင့်ရေးကောင်စီဥက္ကဋ္ဌဟွာကင်းအလက်ဇန်ဒါမာဇာမာတဲလီကနိုင်ငံတကာအဖွဲ့ကိုဖွဲ့ဖို့ပြင်ဆင်နေတယ်လို့လူခွင့်ရေးကောင်စီပြောခွင့်ရရိုလန်ဒိုဂိုမက်စ်ကသတင်းတောက်တွေကိုပြောပါတယ်။ဒီတော့တွင်မြန်မာအစိုးရထံစာပို့ဖို့စတင်ပြင်ဆင်နေပြီးတော့ဒီကျွမ်းကျင်သူများအဖွဲ့မှမှုကင်းစေပညာရှင်တွေနဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုစုံစမ်းစစ်ဆေးရေးမှုတွေပါဝင်မဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုဖွဲ့ဖို့လဲပြင်ဆင်နေကြောင်းအဲ့ဒီပြောခွင့်ရကပြောပါတယ်မြန်မာအစိုးရကတော့အချက်အလက်ရှာဖွေရေးကော်မရှင်ဖွဲ့စည်းတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ထားပြီးနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းရခိုင်ပြည်နယ်အတွင်းမျိုးဖြတ်ရှင်းလင်းမှုမရှိဘူးလို့မကြသေးခင်က BBC သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းကမှပြောကြားခဲ့ပါတယ် Brett Adams ဟာHRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကအာရှရေးရာတာဝန်ခံတဦးဖြစ်ပါတယ်။သူကအချက်အလက်ရှာဖွေရေးကော်မရှင်ကိုကုလသမဂ္ဂကဖွဲ့စည်းထားတာဖြစ်တဲ့အတွက်မြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုမပါလဲဒီကော်မရှင်ကလှုပ်ရှားရှိတာကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောပါတယ
်။ The fact-finding commission has been authorized by the Human Rights Council and it's going to happen with or without the cooperation of the Burmese government.
The Burmese government has ချက်လက်ရှာဖွေကော်မရှင်ကိုကုလသမဂ္ဂဖွဲ့စည်းဖြစ်ပါတယ်။ဒါကြောင့်မြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုပါသည်ဖြစ်စေမပါသည်ဖြစ်စေဒီကော်မရှင်ကလှုပ်ရှားရှိရာကိုဆက်လက်လုပ်သွားမှာဖြစ်ပါတယ်။မြန်မာအစိုးရကတော့အဲ့ဒီကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုသဘောမတူဘူးလို့ပြောထားပြီးသားပါ။မြန်မာအစိုးရကအရာရှိတချို့ကလည်းပူးပေါင်းဆောင်ရွက်မှုလုပ်မှာမဟုတ်ဘူးဆိုတာကိုပြောထားပြီးသားဖြစ်ပါတယ်။အခုအချိန်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံရေးအယူဆလုံးဝကင်းစင်တဲ့အချက်လက်တွေစုဆောင်းနိုင်မဲ့စီကြလွတ်လပ်တဲ့ပုဂ္ဂိုလ်ရှာဖွေရေးခဲ့နေပါတယ်။
ဒါကြောင့်လဲမြန်မာအစိုးရဘက်ကပြောကျင်တဲ့အချက်အလက်တွေပြောခွင့်ရအောင်ဒီကော်မရှင်နဲ့ပူးပေါင်းဆောင်ရွက်ခြင်းဟာမြန်မာအစိုးရအတွက်အကောင်းမွန်တဲ့ရွေးချယ်မှုဖြစ်မယ်လို့ Brett Adams ကပြောပါတယ
် I think this report will be quite damaging. And so I would urge the Burmese government to engage with the process to put their views
across.
ဒီကော်မရှင်ရဲ့ပူးပေါင်းဆောင်ရွက်မှုကျွန်တော်တို့အနေနဲ့တိုက်တွန်းခြင်းပါတယ်။ပြီးတော့ဒီကိစ္စကိုရိုးသားပွင့်လင်းစွာလှုပ်ဆောင်ရလဲရောက်ပါတယ်။မြန်မာပြည်သူတွေအတွက်အဓိကရန်သူဟာစစ်တပ်ပဲဖြစ်ပါတယ်။ဒီကိစ္စဟာအန်အယ်ဒီအစိုးရအတွက်ကြီးမားတဲ့ဆုံးဖြတ်ချက်တစ်ခုဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်နှံဒေသမှာပြီးခဲ့တဲ့အောက်တိုဘာလကနေ့ကစောင့်ကင်းစခန်းတွေကိုလက် ကြာမွတ်စလင်9000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့တယ်လို့ဆိုပါရခင်ဗျာ